Cerebrovascular disease. Definition: abnormal collection of arteries and veins without abnormal intervening capillary bed. ပုံမှန်အားဖြင့်ဆိုရင် vein နဲ့ artery ရဲ့ကြားထဲမှာ capillary ခံပြီးမှသူ့နှစ်ခုကဆက်တာအဲ့လိုမျိုးမဆက်တော့ဘဲနဲ့ normal intervening capillaries မရှိဘဲနဲ့collecting collection ပေါ့နော် collection of arteries and veins ကိုအရာကို cerebrovascular ထဲမှာဆိုရင်ဒါကိုလို့ခေါ်ထားမယ်ဆိုရင် endurance နဲ့မှာပါမယ် cerebrovascular malformation လို့ပဲခေါ်မှာပါနော်အဲ့ဒါဆိုရင် artery နဲ့ vein နဲ့နှစ်ခုကြားထဲမှာရှန်ရှိတဲ့ဟာပေါ့နော်အဲ့ဒါတိုက်တစ်မျိုးရှိမယ်ပြီးတော့ artery နဲ့ vein နဲ့ကြားရှန်မရှိတဲ့တိုက် artery နဲ့ vein နဲ့ကြားထဲမှာရှန်ရှိတဲ့တိုက်တွေကတော့ဒီ cerebral မှာတွေ့ရ AVM နောက်ကြတော့ dural fistula အဲ့ဒါတွေက artery နဲ့ vein နဲ့နှစ်ခုကြားဆက်သွားတယ်artery နဲ့ vein နဲ့မဆက်ဖက်နဲ့သူ့ဟာသူဒီလိုမျိုးပဲဖြစ်နေတဲ့abnormal blood vessel ရှိရဲအဲ့ဒါတွေကတော့ developmental venous anomaly venous တစ်ခုပဲဖြစ်နေတာ cavernous hemangioma ဆိုရင် angioma ဆိုလဲ capillary တစ်ခုတည်းပဲဖြစ်နေတာပြီးတော့တိတိလေးဖြစ်မှာဆိုရင် capillary telangiectasia နိုင်ရှိမယ် cerebral AVM cerebral AVM ကတော့ဒါ arteriovenous shunting ရှိရဲပေါ့နော် congenital anomaly ဖြစ်တယ်သူက artery နဲ့ venous shunt ကဒါရိုက်ဖြစ်သွားတယ်ပြီးတော့ 80% ကပဲရင်ခိုင်မင်မှာတွေ့ရတယ်10%ကျူထဲမှာတွေ့ရတယ်တဲ့သူကဘယ် artery ကနေလာလဲဆို internal carotid artery or vertebral basilar system ပေါ့နော်အဲ့ရနေမှာလာတယ်တဲ့နောက်တဲ့ type တစ်ခုကကျူရဲ့ arteriovenous fistula ဒါလည်း arteriovenous shunting ရှိတဲ့ထဲမှာပါတယ်သူက acquire congenital မဟုတ်ဘူး external carotidအစ်ကနေ carotid arterial branch နဲ့ dural sinus ရဲ့ကြားထဲမှာဖြစ်တာတဲ့ဘာကြောင့်မဖြစ်လာလဲဆိုရင်အရင်တော့ venous thrombosis ရတဲ့အကြောင်းမျိုးဖြစ်နိုင်တယ်တဲ့ cavernous angioma ဒါ cavernoma ဆိုတာတော့ arterial venous shunting မရှိဘဲနဲ့ပေါ့နော် Marbury like lesion ပဲ multiple vascular spaces တွေပါတဲ့အဲ berry ပေါ့နော် marbury ဒီနဲ့တူတဲ့ multiple vascular space ပြတဲ့ဟာဖြစ်တယ်သူမှာဆိုရင်ဗာတွေ့ရလဲဆို hemorrhage or different ages တွေ့ရတယ် 80% supratentorial ဖြစ်တဲ့ multiple ဖြစ်နိုင်တယ်တစ်ခါ cleft intraventricular တွေနဲ့ဖြစ်နိုင်ပြီးတော့ cranial nerves တွေကတောင်မှရှိနေနိုင်တယ်ပြီးတော့ DVA DVA ကလည်းဒီ arteriovenous shunting မရှိရတဲ့အပါတဲ့ဟာပေါ့နော်သူကကဲတော့မဲဖော်မေးရှင်းမဟုတ်ဘူးပဲတဲ့ venous drainage ရဲ့benign variation တစ်ခုပဲဖြစ်တယ်တဲ့ capillary telangiectasia ကတော့သူက capillary လေးပေါ့ dilated capillary လေးတွေကအဲစုဖွဲ့နေတဲ့ဟာတစ်ခုပဲသူက benign disease ပဲဖြစ်တယ်အများကြီးကတော့ wounds မှာတွေ့ရတယ်တဲ့clinical presentation ကတော့ AVM ကတော့ဒီ hemorrhage တွေ headache epilepsy focalnerological deficits နဲ့လာတယ်ဂျူရယ် arteriovenous fistula တွေကတော့သူ့ရဲ့ location ပေါ်မှာ mic လိုက်ပြီးတော့လာတယ် cavernous sinus မှာရှိရဆို proptosis ရမယ်ဒီ transpar နဲ့ sigmoid sinusနဲ့ဆက်တဲ့နေရာမှာသွားပြီးဖြစ်မယ်ဆိုရင်တော့ pulsatile tinnitus ရမယ်တဲ့တကယ်လို့ cortical vein နဲ့ဟို reflex ဖြစ်သွားမယ်ဆို intracranial hemorrhage ရနိုင်နေတယ် cavernous angioma တွေကတော့ epilepsy နဲ့လာတဲ့ incident တွေပေါ့ DVA ကတော့သူကအစကပြောပြီးသားသူက benign mediation ဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ asymptomatic ပဲ capillary telangiectasia ကလည်း asymptomatic အနေနဲ့ပဲတွေ့ရတယ်radiological feature အနေနဲ့ဆိုရင် DSA ကတော့ဒီ method of choice ပဲပေါ့နော် vessel တွေကိုပေါ်ပြရနေရမှာ cerebral AVM ကတဲ့ဘယ်လိုတွေ့ရမလဲဆို DSA မှာဆိုရင်သူက feeding artery dilated ဖြစ်နေရအောင်တွေ့ရမယ်ပြီးတော့ vein ကလည်း early obfuscation ဖြစ်သွားတာတွေ့ရမယ် CT မှာဆိုရင်တော့ serpiginous area or high density ပေါ့နော် with mac contrast enhancement တွေ့ရမယ်သူမှာ calcification တွေလည်းရှိနိုင်တယ် ischemic damageဖြစ်နေရဲ surrounding area တွေတွေ့ရမယ်ဒါပေမဲ့ mass effect တော့မရှိဘူးတဲ့ vascular stiff phenomenon ကြောင့်မို့သူ့ရဲ့ဗေးနားမှာရှိတဲ့ အဲပယ်ရင်ခိုင်မာတွေကအထရိုဖီရနေနိုင်တယ်။ MRI မှာလည်းဒီ subcutaneous area ကို mixed signal intensity ကိုတွေ့ရမယ်၊ flow white area ကိုတွေ့ရမယ်၊ hemorrhage တွေ့ရမယ်၊ပြီးနောက်မှာအဆူစီးတဲ့ ischemia တွေတွေ့ရနိုင်တယ်။အဲ dural arteriovenous fistula မှာဆို DSA ကသူကတမနေတိုင်းလို့စစ်ရနိုင်တယ်တဲ့အဲပြီးတော့သူနဲ့တွဲတွေ့ရတဲ့ aneurysm တွေ venous mal formation တွေတွေ့ရနိုင်တယ်ပြီးတော့တကယ်လို့ဒါ arterial aneurysm intracranial မှာ aneurysm ရှိမယ်ဆိုရင်ဩ intranidal ပေါ့နော် intranidal မှာ aneurysm ရှိမယ်ဆိုရင် hemorrhage risk ကပိုများတယ်တဲ့ single draining vein deep venous drainage or venous stenosis အဲ့ဒါရှိမယ်ဆိုလဲ hemorrhage risk ကပိုများပါတယ် CTMI ကတော့ဒီအရင်မကြည့်ဘူးဆိုရင်တော့မတွေ့ရနိုင်ဘူးတဲ့ CTA နဲ့ MRI ကတော့ abnormal vessel တွေကို clearly ပို့ပြီးတွေ့နိုင်တာပါတယ်တဲ့ cavernous angio မှာကတော့ CT မှာဘယ်လိုတွေ့ရမလဲဆိုရင် wet defy ဒီ calcifying lesion နေနဲ့တွေ့ရမယ်သူက patchy contrast enhancement နေနဲ့တွေ့ရမယ် MRI မှာဆိုရင်တော့ mandibular ပေါ့သူက marbury like lesion ဆိုတော့မန်ဒီလိုဘူလာလီရှင်းနေတွေ့ရနိုင်မာဒီပဲဖြစ်နိုင်တယ်သူ GI မှာပို့သိနိုင်တယ်ပေါ့နော်အဲ Marbury light ကိုစား MRI မှာကျတော့ပေါ်ကွန် appearance လို့ပြောတယ် central မှာ mixed signal intensity နဲ့ပြီးမှာ dead hemosiderin ring ရှိနေအောင်ပြတယ် DBA ကတော့ဒါ DSA တို့ CT တို့ MRI တို့မှာဆိုရင်သူက radially arranged dilated vein တွေကိုတွေ့ရမယ်ဒီ transcortical vein တွေကို drain လုတ်သွားတယ် dilated transmedullary vein တွေကိုတွေ့ရမယ်တဲ့သူကကပူမက်ဒူဆာအပီအာရနဲ့တူတယ်တဲ့အဲဒီ transmedullary vein တွေကဒီ cortical တွေကိုစီဝင်သွားတာကိုကပူမက်ဒူဆာနဲ့တွေ့ရကပယ်လရီတီလန်ဂျီအဒီစီယာကတော့ MRI မှာသူက T2 မှာ very subtle area high signal intensity နေနဲ့တွေ့ရတယ်သူက A define နဲ့ A define enhancement နဲ့တဲ့ hemorrhage တော့မရှိပါဘူးတဲ့